ကာဇာဒေသမှာအမြန်ဆုံးအပြစ်ခက်ရပ်နိုင်မဲ့ဆုံးဖြတ်ချက်မူကြမ်းတည်းရဲ့ချမှတ်နိုင်ရေးကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့ဗုဒ္ဓဦးနဲ့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆုံးဖြတ်ချက်ချနိုင်ရေးမကြသေးခင်တည်ပတ်တွေကလုံခြုံရေးကောင်စီမှာဆွေးနွေးခဲ့ပေမဲ့အမေရိကန်ကကန့်ကွက်ခဲ့ပြီးတဲ့နောက်အထွေထွေညီလာခံမှာဆွေးနွေးကြမှာပါအထွေထွေညီလာခံကနေကာဇာမှာအပြစ်ရဖို အထွေထွေညီလာခံကပြင်ဆင်နေတဲ့မူကြမ်းထဲမှာဂါဇာမှာရှိတဲ့ပါလက်စတိုင်းအရပ်သားတွေကိုအသက်ရှင်ရပ်တည်ဖို့အခြေခံလိုအပ်ချက်တွေချက်ချင်းရယူခွင့်ပေးဖို့နဲ့လူသားချင်းစာနာမှုအထောက်ပံ့တွေအတားအဆီးမရှိပေးပို့ခွင့်ပြုဖို့တွေပါဝင်ပါတယ်ဂါဇာမြောက်ပိုင်းကိုအကူအညီတွေပေးဖို့ကိုတားဆီးခံထားတာနှစ်လလောက်ရှိနေပြီဖြစ်ပြီးတော့ပါလက်စတိုင်း8000လောက်ဟာအစားအစာရေဆေးဝါးပြတ်လတ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုယုံ UNOCHA ကဗုဒ္ဓဦးနေတော်ကပြောဆိုထားပါတယ်ဒီကနေ့ဗုဒ္ဓဦးနေမှာပဲအစ္စရေးကဂါဇာမြောက်ပိုင်းနဲ့အလယ်ပိုင်းတွေကိုလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ26ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်အစ္စရေးရဲ့ထိုးစစ်အတွင်းသေဆုံးသူပါလက်စတိုင်းအရေးအတွက်ဟာ4400ကျော်ရှိသွားပြီလို့လည်းဂါဇာကျန်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာ